ရုရှားကျူးကျော်မှုကိုတွန်းလှန်နေတာ32လရဲ့ရောက်လာပြီဖြစ်တဲ့ယူကရိန်းအတွက်ဆက်ပြီးတော့ခုခံနိုင်ဖို့လိုအပ်တာတွေကိုအမေရိကန်ကပေးမယ်လို့ KF ကိုရောက်နေတဲ့အမေရိကန်ကာကွယ်ရေးဝန်ကြီး Lloyd Austin ကပြောပါတယ်ဝန်ကြီး Austin ကအမေရိကန်ဟာယူကရိန်းရှင်သန်ရည်တည်ရင်းနဲ့လုံခြုံရေးအတွက်တိုက်ပွဲဝင်ရမှလိုအပ်တာကိုပေးမယ်လို့ပြောပါတယ်ဒါဟာရုရှားပြန်လည်မှုကိုအနောက်မဟာမိတ်တွေတုံ့ပြန်မှအဓိကဖြစ်ကြောင်းပြောပါတယ်ဥရောပရဲ့အနာဂတ်ဟာအန္တရာယ်ရှိနေတယ်လို့နေတုအဖွဲ့အင်အားခိုင်မာမှုနဲ့အမေရိကန်နိုင်ငံလုံခြုံရေးမှာလည်းအန္တရာယ်ရှိနေတယ်လို့ပြောပါတယ်။အမေရိကန်ကယူကရိန်းလုံခြုံရေးဆိုင်အကူအညီဖြစ်တဲ့ဒေါ်လာ58ဘီလီယံကျော်ပေးတယ်လို့အနောက်မဟာမိတ်နိုင်ငံတရာဇင်လောက်ကလည်းလက်နက်အတွက်နောက်ထပ်ဒေါ်လာ51ဘီလီယံပေးခဲ့တာဖြစ်ကြောင်းပြောပါတယ်။ဒါပေမဲ့ယူကရိန်းသမ္မတရဲ့အောင်နိုင်ရေးအစီအစဉ်မှာပါဝင်တဲ့နေတုအဖွဲ့ဝင်ဖြစ်ယူကရိန်းကိုလက်ခံဖို့နဲ့အနောက်နိုင်ငံတွေကပေးတဲ့တာဝန်ဖြစ်မီဇိုင်းထုံးစီတွေနဲ့ရုရှားပိုင်းနဲ့အတွင်းပိုင်းထိပစ်ခတ်ခွင့်တွေနဲ့ပတ်သက်ပြီးတော့ဘာမှမပြောပါဘူး။ရုရှားပိုင်းနဲ့အတွင်းပိုင်းကိုပြစ်မှတ်တာပစ်ခတ်မှုဟာအမေရိကန်နဲ့ရုရှားကြားဒိုင်းပဋိပက္ခဖြစ်ပွားမယ်အန္တရာယ်ရှိလာမှာကိုအမေရိကန်ဘက်ကစိုးရိမ်နေတာဖြစ်ပါတယ်။